Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American တန်ကနေ2018ခုနှစ်အောက်တိုဘာ12ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာဒီမနေ့အတွက်အစည်းအဝေးမူကတော့ကျွန်တော်ညနေပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပါလက်စတိုင်းဟားမတ်အဖွဲ့ဟာရန်ပဲအုပ်စုဖြစ်တဲ့ဖတာအဖွဲ့နဲ့နိုင်ငံရေးအရာပြန်လည်ပေါင်းစည်းဖို့သဘောတူညီချက်ရရှိသွားပြီဖြစ်ကြောင်းပြောလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူငယ်ရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့သတင်းတွေမှန်မှန်ကန်ကြောင်းမြန်မာစစ်တပ်ကြီးကပြောလိုက်ပါတယ်။ဒီလိုထစ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတင်ငီထိုင်တဲ့သူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ရိုဟင်ဂျာဒုက္ခသည်ထွက်ပြေးအောင်အစီအစဉ်တကျလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂကဆွဆွဲလိုက်တာနဲ့ပတ်သက်ပြီး
တကယ်ပြဿနာရဲ့ဇင်းမြစ်တွေဟာရာဇဝတ်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုဒီနှစ်ပိုင်းပဲတွေ့ရှိရမှာဖြစ်ပါတယ်။လူမျိုးရေးနဲ့ဘာသာရေးကို
ဂျပန်နိုင်ငံဆိုင်ရာမြန်မာသံမကြီးဦးသူရိန်တန့်စင်ပြောသွားတာဖြစ်ပါတယ်။ဒီအကြောင်းပြေဆိုငိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်။ဒါပြင်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့နေဆက်မှာစောင့်ဆိုင်းနေရဆိုတဲ့အကြောင်းတခါအီရန်ဘက်ကနျူကလ িয়ার သဘောတူညီချက်တိုင်းလိုက်နိုင်မှုမရှိတဲ့အပေါ်အမေရိကန်ဘက်ကဘာတွေလှုပ်သွားဖို့ရှိသလဲဆိုတာအပါအဝင်ပြုံးနဲ့မြောက်ကိုရီးယားတို့ရဲ့ဆက်ဆံရေးအခြေအနေနဲ့ဆိုင်တဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကြောင့်နေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်နဲ့မတ်သိန်ကြီးထိုက်တို့ချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ပါလက်စတိုင်းဟားမတ်အဖွဲ့ကရန်ဘဲအုပ်စုဖြစ်တဲ့ဖတာအဖွဲ့နဲ့နိုင်ငံရေးအရာပြန်လည်ပေါင်းစည်းဖို့သဘောတူညီချက်ရရှိသွားပြီဖြစ်ကြောင်းပြောဆိုလိုက်ပါတယ်။အခြေနိုင်ငံကာရိုမြို့မှာနှစ်ရက်ကြာဆွေးနွေးမှုတွေပြီးသဘောတူညီချက်ရရှိခဲ့ကြောင်းဖတာအဖွဲ့ခေါင်းဆောင်အစ်မေဟန်နီယာကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဆွေးနွေးပွဲကိုအခြေဆိုရကရရရရကမကထလုပ်ခဲ့ကြောင်းလည်းပြောဆိုထားပါတယ်။သဘောတူညီချက်ပါအသေးစိတ်အချက်အလက်တွေကိုကာရိုမြို့တော်မှာဒီကနေ့နောက်မှထုတ်ပြန်မယ်လို့လည်းပြောဆိုထားတာပါ။သဘောတူညီမှုရရှိခဲ့ကြောင်းကြေညာချက်ကိုတော့ AFP သတင်းဌာနနဲ့မေးမြန်းခဲ့မှဖတာအဖွဲ့ခေါင်းဆောင်ကပြောဆိုခဲ့တာလည်းဖြစ်ပါတယ်။ကာဇာဒေသမှာပါလက်စတိုင်းသမ္မတမာကမော့အဘတ်စ်ရဲ့ဖတာအုပ်စုကိုပြန်လည်ထိန်းချုပ်ခွင့်ပေးဖို့ဟားမတ်စစ်သွေးကြောအုပ်စုကပြီးခဲ့တဲ့လတည်းဆုံးဖြတ်ခဲ့ပြီးတဲ့နောက်သဘောတူညီချက်ရရှိလိုက်တာလည်းဖြစ်ပါတယ်။ဟားမတ်စ်အုပ်စုဟာဖတာဖွဲ့နဲ့ပြည်တွင်းစစ်ခေတ္တပြစ်ပွားခဲ့တဲ့2009ခုနှစ်ကစလို့ကာဇာဒေသနဲ့ဒေသခံနှစ်တန်းကိုအုပ်ချုပ်နေခဲ့တာပါ။ညညွတ်တဲ့ဆွေရတရဖွဲ့စည်းရေး2014ခုနှစ်မှာနှစ်ဖက်ကြားသဘောတူညီခဲ့ကြပေမဲ့ဟားမတ်စ်အုပ်စုရဲ့အုပ်ချုပ်ရေးဘက်ကကာဇာဒေသကိုဆက်လက်အုပ်ချုပ်နေတာလည်းဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်က2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုအတိအမှတ်မပြုရေးဆက်လုပ်မယ်ဆိုရင်တော့အီရန်ဘက်ကလည်းအမေရိကန်အကျိုးစီးပွားတွေနောက်အမေရိကန်ပြစ်မှတ်တွေကိုပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့ချင်းချောက်လိုက်ပါတယ်။အမေရိကန်သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကရပ်ပိုင်းအတွင်ထွက်လာနိုင်တယ်လို့သတင်းတွေကဖော်ပြကြပါတယ်။နျူကလ িয়ার သဘောတူညီချက်ကိုအီရန်တို့လေးစားလိုက်နာမှုမရှိဘူးလို့သမ္မတထရန့်ကဆုံးဖြတ်ခဲ့မယ်ဆိုရင်တော့ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဘက်ဇာရစ်ရဲ့ပြောဆိုချက်ကိုကိုးကားပြီးအီရန်နိုင်ငံပိုင်သတင်းဌာနကရေးသားတာပါ။အီရန်နျူကလ িয়ার ရေးသဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်တာကြောင့်ဖြစ်လာမဲ့တည်ရောက်မှုတွေအပေါ်မှာအီရန်ပြည်သူတချို့ကလည်းစိုးရိမ်နေကြပါတယ်။အီရန်တို့နျူကလ িয়ার သဘောတူစာချုပ်ကိုလေးစားလိုက်နာမှုရှိသလားဆိုတာကိုလာမဲ့တနင်္ဂနွေနေ့မှာနောက်ဆုံးဆုံးဖြတ်မှာဖြစ်ပြီးအစောဆုံးတော့မနေ့ပြန်တောက်ကြနေလောက်မှာသမရရဲ့ကြီးညာချက်ထွက်လာနိုင်တယ်လို့သတင်းတွေကဖော်ပြကြပါတယ်။အရင်အမေရိကန်သမရအိုဘားမားလက်ထက်2015ခုနှစ်မှာအီရန်ကအမေရိကန်ဗြိတိန်တရုတ်ပြင်သစ်ဂျာမနီရုရှားတို့နဲ့နျူကလ িয়ার သဘောတူစာချုပ်ကိုလက်မှတ်ထိုးခဲ့တာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ခွန်စနစ်ပြုရင်ပြောင်းလဲရေးအစီအစဉ်ကိုလွှတ်တော်ကသာတည်ပြုခဲ့မယ်ဆိုရင်အမေရိကန်နိုင်ငံသားတွေဝင်ငွေတိုးလာစေရမယ်လို့ပြောလိုက်ပါတယ်။သူစနအတိုင်းဖြစ်လာခဲ့မယ်ဆိုရင်တာမန်အမေရိကန်မိသားစုတိုင်းဒေါ်လာ4000လောက်ဝင်ငွေတိုးလာစေရလိမ့်မယ်လို့လည်းပင်ဆယ်ဗေးနီးယားပြည်နယ်ဟဲရစ်ဘတ်မြို့ကလေရင်ဝင်းမှာမနေ့ကမင်းငွန်းပြောကြားမှာသမ္မတကပြောဆိုလိုက်တာပါစီဝိုင်းပညာရှင်တွေကတော့အမေရိကန်နိုင်ငံသားတွေအနေနဲ့နှစ်စဉ်ဒေါ်လာ500နှုန်းနဲ့၈နှစ်လောက်ကြာမှဒီလောက်ပမာဏကိုခန်းစားနိုင်လိမ့်မယ်လို့ထောက်ပြနေကြပါတယ်ချမ်းသာသူတွေသာအကျိုးရှိမဲ့အခွန်ကင်းလွတ်ခွင့်ထူးတုံလုံးခစားခွင့်ကိုဖျက်တော့ပြီးလူလက်တန်းစားတွေအကျိုးရှိမဲ့အစီအစဉ်ဖြစ်ဖို့ရည်ရွယ်ထားကြောင်းပြောဆိုခဲ့ပေမဲ့အသေးစိတ်အစီအစဉ်တွေကိုတော့ပြောဆိုတာမျိုးမရှိပါဘူး။ချမ်းသာကြွားတဲ့မိတ်ဆွေတွေကိုလည်းစီဝါရေးအားကောင်းလာတဲ့အမျှအကျိုးရှိမှာဖြစ်ကြောင်းပြောပြထားတယ်လို့လည်းသမ္မတထရန့်ကပြောသွားပါတယ်။ထရန့်ကားသမားတွေကိုပြောကြားခဲ့တဲ့မင်းငွန်းထဲမှာတော့သမ္မတရဲ့ Republican Party ကအခုစနစ်ပြုရင်ပြောင်းလဲအစီအစဉ်ဟာဝင်ငွေမြင့်တဲ့လူတွေသာအကျိုးများနိုင်တယ်လို့လေ့လာသူတွေထောက်ပြနေတာကိုအထူးကတုံ့ပြန်သွားခဲ့တာပါ။သမ္မတထရန့်ဆိုရစတင်တာဝန်ယူစဉ်ဇန်နဝါရီလထဲမှာတော့အခုစနစ်ပြုရင်ပြောင်းလဲအစီအစဉ်ကိုဩဂုတ်လမှာအပြီးသတ်နိုင်မှုခံမှန်းထားကြောင်းပြောခဲ့ပေမဲ့အခုခါမှာတော့နှစ်ကုန်ပိုင်းလောက်နောက်ဆုံးထားဆောင်ရွက်ဖို့မျှော်လင့်နေပါတယ်။ ခွန်စနစ်ပြုရင်ပြောင်းလဲအတွက်ကွန်ဂရက်တော်တော်မှာကြားနာမှုတွေလည်းမလုပ်ရသေးသလိုအပြောင်းလဲလုပ်ရမယ့်ကိစ္စတွေမှာ Republican Party နဲ့အတက်ခံ Democrat တွေကြားသဘောထားတွေလည်းကွဲလွဲနေကြဆဲဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းအတွက်ဒီကနေ့မိုးလေဝသခန့်မှန်းချက်ကတော့လေပြင်းတိုက်ပြီးလေဒုဆူထိုင်းစာရောကြမယ်အတွက်ကြောင့်ဆန်ဖရန်စစ္စကိုမြို့မြောက်ပိုင်းနေရာ22ခုမှာအကြီးအကျယ်လောင်ကျွမ်းနေတဲ့တော်မီကိုမထိနိုင်မဲ့အနေအထားမျိုးမှာရှိနေပါတယ်။လေပြင်းကြောင့်မနေ့ဗုဒ္ဓနေ့မှာတော်မီကူးဆက်လောင်ကျွမ်းမှုများခဲ့ပြီးပြစ်စီရတဲ့ဒေသတွေကနေဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပါတယ်။အနည်းဆုံးလူ23ဦးသေဆုံးပြီးလူ300ကျော်ပျောက်ဆုံးနေပါတယ်။အိုအိမ်နဲ့စီးပွားရေးလုံကအနည်းဆုံး3500လောက်ပျက်စီးခဲ့ပြီးဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်။ KNY အတွင်းကဟက်တာ6900လောက်ကိုမီးကုဆက်လောင်ကျွမ်းနေပြီးကဘာကျော်စပစ်ချံတွေဝိုင်းထုတ်လုပ်ရေးလုပ်ငန်းတချို့လည်းမီးကြောင့်ပျက်စီးခဲ့ရပါတယ်။ချောက်ထွေးတဲ့ရာသီဥတုမှာမီးသတ်သမားတွေစူးစမ်းမီးငြိမ်းသတ်နေရတယ်လို့မီးလောင်ထားတဲ့ရက်ွက်တွေအတွင်းမှာလည်းလျှက်စစ်လိုင်းတွေကလမ်းမပေါ်မှာလဲကျနေပါတယ်။ရက်ွက်တချို့မှာတော့မဲတူးနေတဲ့မိโกခေါင်းနိုင်တွေမိတင်ထားတဲ့တစ်ပင်တွေနဲ့စွန့်ပြစ်သွားတဲ့ကားအနေငယ်ပဲကြမ်းရှိပါတော့တယ်မိတင်ထားတဲ့ရက်ွက်တွေတဲ့လူတွေဝင်မဲ့အရေးတားထားတဲ့အနေနဲ့ရဲတွေကလမ်းတွေကိုပိတ်ဆို့ထားပါတယ်ရှင
် UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တမြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့သတင်းတွေမမှန်ကန်ကြောင်းမြန်မာစစ်တပ်ကြီးကပြောဆိုလိုက်ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဥပဒေနဲ့အညီသာစောင့်နေတယ်ဆိုတာကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးနဲ့တွေ့ဆုံစဉ်မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောကြားခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်ကပြစ်ခတ်တွေကြောင်းအိနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်၅သိန်းကျော်ထွက်ပြေးရတဲ့အထိအခြေအနေတွေဆိုးဝါးနေတယ်လို့လုံခြုံရေးတပ်ဖွဲ့တွေကအင်အားအလွန်ကျွန်းသုံးမှုလူမျိုးလုံးတစ်ဖက်မှုထိကျူးလွန်နေတယ်ဆိုတဲ့သတင်းတွေပေါ်ဆိုရင်ကြောင်းနေပြည်တော်မှာမနေ့တုန်းကတွေ့ဆုံရမှာတပ်မတ်ကြီးစကော့မာစီရဲ့ပြောဆိုချက်ကိုကာကွယ်ဦးစီးချုပ်ကတုံ့ပြန်ရှင်းလင်းခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေနေလို့မရအောင်စစ်တပ်ကစနစ်တကျလုခဲ့ကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကမနေ့တုန်းကပဲအစိုးရကစားထုတ်ပြန်ခဲ့ပြီးတဲ့နောက်ကာဝေးဦးစီးချုပ်ရဲ့တုံ့ပြန်ပြောကြားချက်ထွက်ပေါ်လာခဲ့တာပါ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ရခိုင်ပြည်နယ်ကတကြောပြန်ပြစ်ခတ်တွေဟာအစိုးရအကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်ဆက်တင်ခဲ့တာဖြစ်ကြောင်းဘင်္ဂလီတွေကိုလည်းရိုဟင်ဂျာဖြစ်ကိုလိုနီခေတ်ကအတိမတ်ပြုခဲ့တာမျိုးမရှိကြောင်းနဲ့အခုနောက်ဆုံးပြစ်ခတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတာကလည်းဇာတိဒေသကိုပြန်တဲ့သဘောဖြစ်နိုင်ကြောင်းပြောဆိုသွားပါတယ်။လက်ရှိရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ချက်ကားပြောဆိုမှုတွေသတင်းမီဒီယာတွေကတစ်ဆင့်ဝါရပြန်လှုပ်ဆောင်မှုတွေရှိနေကြောင်းလည်းပြောဆိုကြတာပါရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာနဲ့ဒေသရင်းကစိုးရိမ်မှုတွေထွက်ပေါ်နေရမှာမနေ့ကတရုတ်နိုင်ငံကလည်းပြဿနာကိုအမြန်ဆုံးဆွေးနွေးဖြေရှာဖို့တိုက်တွန်းခဲ့ပါတယ်ဒီချိန်ထဲမှာပဲတမန်ကျောင်းလူမျိုးရေးဘာသာရေးနောက်ခံတွေနဲ့နည်းနည်းလာတဲ့ပြဿနာကိုနိုင်ငံတကာအနေနဲ့လက်တွေ့ကြကြရှုမြင်ပြီးကူညီဖြေရှင်းဖို့လည်းတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူကတိုက်တွန်းပြောဆိုသွားပါတယ်
စပိန်နိုင်ငံမှာလွန်ခဲ့တဲ့ဆယ်စုနှစ်လေးခုလောက်ကဆီယနာသိမ့်မှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရဲ့အကြီးအမားဆုံးနိုင်ငံရေးပြဿနာနဲ့ကြုံတွေ့နေရချိန်ဒီကနေ့ကြာသပတေးနေ့မှာတော့နှစ်ပတ်လည်အမျိုးသားနေ့ကိုကျင်းပနေကြပါတယ်။စပိန်နိုင်ငံအရှေ့မြောက်ပိုင်းဒေသကိုတရားဝင်လွတ်လပ်ရေးကြေညာလိုက်ပြီလားဆိုတာကိုလာမယ့်တနင်္လာနေ့မှာပြက်ပြက်သားသားပြောဖို့ကာတာလိုနီးယားဒေသအကြီးအကဲကာစ်ပူရှ်တမန်ကိုစပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကမနေ့ဗုဒ္ဓဟူးနေ့ကယာစသံပေးထားပါတယ်။စပိန်နိုင်ငံတွင်းကနေခွဲထွက်ဖို့အတွက်ကာတာလိုနီးယားဒေသခံအများစုကအောက်တိုဘာလ1ရက်နေ့ကျင်းပတဲ့လူမှုဆန္ဒခံယူပွဲမှာမဲပေးခဲ့ကြတာပါကာတာလန်ဒေသဆိုင်ရာလွှတ်တော်မှာပြီးခဲ့တဲ့အင်္ဂါနေ့ကကာတာလန်ဒေသအကြီးအကဲပူရှ်တမန်မင်ဂွန်ပြောတာမှာတော့ကာတာလိုနီးယားဒေသလွတ်လပ်ရေးကိုကြေညာခဲ့ပါတယ်ဒါပေမဲ့လည်းခွဲထွက်ရေးသမားတွေနဲ့စပိန်ဗဟိုအစိုးရကြားစစ်ဆန်ညှိနှိုင်းနိုင်ရေးလက်တွေ့အကောင့်ထဲပေါ်ကျင့်သုံးမှုကိုတော့သတင်းပတ်တွေနဲ့ချီဆိုင်းငံ့ထားပါတယ်ကတ္တလန်ဒေသအခြေကဲပြုရှ်တမန်ဘက်ကကတ္တလိုနီးယားဒေသလွတ်လပ်ရေးကြေညာကြောင်းပြောဆိုခဲ့မယ်ဆိုရင်တော့ရပ်ပိုင်းအတွင်းမှာပဲစပိန်အခြေခံဥပဒေပြဋ္ဌာန်းချက် 1.55 ကိုအသုံးချပြီးကတ္တလိုနီးယားဒေသရဲ့တစ်စိတ်တစ်ပိုင်းကိုယ်ပိုင်အုပ်ချုပ်ရေးကိုဆိုင်းငံ့လိုက်ပြီးဗဟိုအစိုးရရဲ့ဓာတ်ရိုက်အုပ်ချုပ်မယ်လို့စပိန်ဝန်ကြီးချုပ်ကအခိုင်အမာပြောဆိုထားပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံကခေဆွန်ပူတွဲဆမှုဆုံးမှာ2016ခုနှစ်ကတည်းကလုပ်ငန်းတွေရပ်ဆန်းခဲ့ရတဲ့တောင်ကိုရီးယားကုမ္ပဏီတွေကသူတို့သဘောဆန္ဒမပါဘဲစက်ရုံတွေကိုပြန်လည်လည်ပတ်လုပ်ကင်နေကြောင်းသတင်းတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပေးဖို့တောင်ကိုရီးယားအစိုးရကိုတောင်းဆိုလိုက်ပါတယ် ပြီးတဲ့သတင်းပတ်ထက်မှာပဲမြောက်ကိုရီးယားရဲ့ဝါရဖြန့်ချီ website ခုဖြစ်တဲ့ America ကိစ္စဆက်မှုဆောင်မှာလုပ်ငန်းတွေပြန်လည်စတင်နေပြီဖြစ်ကြောင်းဖော်ပြခဲ့တယ်လို့နောက်ထပ်ဝါရဖြန့်ချီ website ခုဖြစ်တဲ့ Urimizo Kiri ကလည်းမြောက်ကိုရီးယားရဲ့အချုပ်အခြာပိုင်းထဲမှာတရှိတဲ့ဆက်မှုဆောင်မှာလုပ်ကန်နေတာတွေကိုဘယ်သူမှစွပ်ပတ်ခွင့်မရှိကြောင်းပြောဆိုခဲ့တာဖြစ်ပါတယ်
ဗီယက်နမ်နိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းမှာရေကြီးမြေပြိုမှုတွေကြောင့်အနည်းဆုံးလူ38ဦးသေဆုံးပြီးလူ40ပျောက်ဆုံးနေပါတယ်။တဘာဝဘေးဒဏ်အပြင်းထန်ဆုံးခံစားရပြီးလူ12ဦးသေဆုံးခဲ့ရတယ်။မြောက်ပိုင်းဟွာဘင်းပြည်နယ်မှာတော့အနည်းဆုံး12ယောက်ထဏ်ရာရခဲ့တယ်လို့ဗီယက်နမ်တဘာဝဘေးဒုက္ခစီမံခန့်ခွဲမှုအာဏာပိုင်အဖွဲ့ကပြောပါတယ်။ဒီသတင်းပတ်အစောပိုင်းမှာဗီယက်နမ်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အပူပိုင်းမုန်တိုင်းကြောင့်မိုးရေကြီး40စင်တီမီတာလောက်အထိရောက်လာပြီးတဘာဝဘေးဒဏ်ဖြစ်ခဲ့တာပါ။အနည်းဆုံးအိမ် 16,000 လောက်ရေမြုပ်ခဲ့ရတယ်လို့တီးနံဆိုင်ခင်ဟက်တာ1000နဲ့ချီပြီးတော့ပျက်စီးခဲ့ရပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ချင်ကြပြီးတော့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုကျွန်တော်တို့ VOA ရဲ့အင်တာနက်ဆိုင်မျက်နှာဖြစ်တဲ့ www.burmese.voanews.com မှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook ဆိုင်မျက်နှာကနေလည်းပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ Iran Nuclear အရေးနဲ့ဆိုင်တဲ့သတင်းကိုတင်ပြပေးကြပါမယ် Iran ရဲ့ Nuclear လှုပ်ရှားမှုတွေရဲ့ဆိုင်ရီသမ္မတ Obama လက်ထက်ကဆက်စပ်ညှိနှိုင်းခဲ့တဲ့2015သဘောတူညီချက်တွေအတိုင်း Iran ဘက်ကလိုက်နာမှုမရှိတာနဲ့ပတ်သက်ပြီးသမ္မတ Donald Trump ကဒီကနေ့ကြာသပတေးနေ့မှာချိန်ညားမယ်လို့မျှော်လင့်ရပါတယ်။သမ္မတ Trump ရဲ့ဆုံးဖြတ်ချက်ကအီရန်နဲ့နောက်တဆင့်ဘာဆက်လုပ်မလဲ။ရပ်ပေါင်း60အတွင်းဆုံးဖြတ်ဖို့လွှတ်တော်ကတမတ်ရေးကိုတွန်းအားပေးမှာဖြစ်ပါတယ်။သမ္မတ Trump ရဲ့ဆုံးဖြတ်ချက်ကလွှတ်တော်အမတ်တွေကိုဘာကြောင့်အကြက်ရိုက်စေနိုင်သလဲ။ Catherine Gibson ရဲ့သတင်းပေးပို့ချက်ကိုကိုဝင်းမင်းကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဒီအီရန်သဘောတူညီချက်နဲ့ပတ်သက်ပြီးသမ္မတ Trump ကအီရန်ပေါ်အခုလိုသတိပေးလိုက်ပါတယ်
။ The Iran dealwhich may be
ဒီကနေ့သဘောတူညီထားချက်ကကျွန်တော်တို့ကြုံခဲ့ရသမျှတွေမှာအသုံးမချဆုံးသဘောတူညီချက်ဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါကိုဘယ်သူကပဲရေးဆွဲခဲ့တာဖြစ်ဖြစ်လေဒီသဘောတူညီထားချက်တွေကလိုင်းနာရမှာတွေကိုတောင်းမလိုက်နိုင်ဘူးဆိုရင်သူတို့တွေတကယ်ကိုပြဿနာကြီးဖြစ်လာမှာပါ
။အခုလိုဖြစ်လာတာကြောင့် American လွှတ်တော်အပေါ်ဘယ်လိုဆက်လုပ်ကြမလဲဆိုတဲ့တာဝန်တွေပုံကျလာတော့မှာပါ။ဒါပေမဲ့သမ္မတရဲ့ Republican Party အဖွဲ့ဝင်အမတ်တချို့ကတော့လက်ရှိသဘောတူထားချက်အပေါ်မှာပဲဆက်လုပ်တာပိုကောင်းမယ်လို့ဆိုနေပါတယ်။American လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအမတ်အက်ဒရိုက်စ်က
as flawed as the deal is
ဒီသဘောတူညီချက်ကအမှားယွင်းတွေရှိနေခဲ့ပေမဲ့ဒါကိုပဲမဖြစ်မနေလိုက်နိုင်အောင်အခုလုပ်ယူဖို့ပဲရှိတော့တယ်လို့ကျွန်တော်ယုံကြည်ထားပါတယ
်ဒါအပြင်အမတ်ရိုက်စ်ကဆက်ပြီးအရင်သဘောတူထားချက်ကိုဖျက်ပစ်မယ်ဆိုရင်လည်းအိမ်ပြည်တော်ဘက်ကပဲဥဆောင်လုပ်တင်တယ်လို့အခုလိုတာဝန်ပြန်ပေးလိုက်ပါတယ
် It is critical that the president lay out the facts
သမရအနေနဲ့ဖန်ခံတဲ့အချက်လက်တွေကိုချပြဖို့အထူးအရေးကြီးနေပါပြီ။သူ့ရဲ့ဆုံးဖြတ်ချက်ကဘာကိုဆိုလိုတယ်ဘာကိုမဆိုလိုဘူးဆိုတာရှင်းပြသင့်ပါတယ်။ပြီးရင်ကျွန်တော်မျှော်လင့်ထားပါတယ်။ကျွန်တော်ဒီမှာအခုစ조사နေတယ်လို့ပေါ့လေ။သမရအနေနဲ့ချင်းချောက်မှုအားလုံးကိုရင်ဆိုင်သွားမဲ့တာဝန်ယူမှုပါတဲ့ရှေ့လောက်သွားမဲ့လမ်းကြောင်းကိုပုံဖော်ပြသင့်ပါတယ
်။ဒါပေမဲ့အခုလိုသဘောတူထားပြီးချက်ကနေပြန်ထွက်မယ်ဆိုရင် American ကိုနာမည်ပျက်စေလိမ့်မယ်လို့အတိုက်အခံ Democratic Party ကဒီနိုင်ငံခြားရေးကော်မတီခေါင်းဆောင် Elliot Angel ကစွေးပန်လိုက်ပါတယ
် We in the United States have to live up to our word
ကျွန်တော်တို့ American ဘက်ကတော့ကျွန်တော်တို့ပြောခဲ့တာအတွက်ပြည်မီအောင်လိုက်လို့ဖို့လိုနေပါတယ်ဒီသဘောတူညီချက်ကနေအခုနှုတ်ထွက်လိုက်ရင်အီရန်အတွက်သူတို့လုပ်ငန်းရှင်တွေပေါ်ကန့်သက်ခံထားရတာတွေကနေလွတ်ထွက်သွားပါလိမ့်မယ်ဒီပုံသဘောတူညီချက်ထဲကအတွင်းကြကြစစ်ဆေးတာတွေကနေပေါ့လေ
ဒါအပြင်အခုလိုပြန်ထွက်လိုက်ရင်ကမ္ဘာတစ်ခုလုံးမှာဖြစ်နေတဲ့ပဋိပက္ခကြီးတွေပေါ်ပါတယောက်မှုကြီးလာနိုင်တယ်လို့အရင်ဘရက်အိုဘားမားအစိုးရရဲ့နိုင်ငံတော်လုံခြုံရေးအကြံပေး Jake Sullivan ကထောက်ပြလိုက်ပါတယ
် Both with respect to China and with respect to any effort
ဒီဘက်ဖြစ်ဖြစ်မြောက်ကိုရီးယားနဲ့ညှိတာပဲဖြစ်ဖြစ်ပေါ့လေသူတို့ကိုသွားပြောမယ်ဆိုတော့ဟေးနျူကလ িয়ার ကိစ္စကျွန်တော်တို့နဲ့သဘောတူညီချက်ရအောင်လုပ်ရအောင်လေရလာတဲ့သဘောတူညီချက်ကိုတကယ်အသက်ဝင်အောင်လုပ်ဖို့ကျွန်တော်တို့ကိုယုံထားလိုက်လို့သွားပြောတဲ့အခါမှာအခုအီရန်နဲ့ရထားပြီးသဘောတူညီချက်ကိုဖျက်ပစ်ခဲ့ပြီးမှဆိုရင်တော့လူကြီးစရာကြီးဖြစ်နေမှာပေါ့ဗျာ
ဒါအပြင်ပြီးခဲ့တဲ့တပတ်ကပဲကာကွယ်ရေးဝန်ကြီး James Mattis ကိုအထက်လွှတ်တော်အမတ် Angus King ကအခုလိုမေးရမှာ
Do you believe it's in our national security interest
to JCPOA လို့ခေါ်တဲ့အီရန်နဲ့ဘုံသဘောတူညီချက်ကိုဆက်ထိန်းထားဖို့ကလက်ရှိအချိန်မှာကျွန်တော်တို့ရဲ့နိုင်ငံတော်လုံခြုံရေးအကျိုးစီးပွားဖြစ်မယ်လို့မထင်ဘူးလားဗျာ
ဝန်ကြီး Mattis ကဒီသဘောတူညီချက်ကိုမဖျက်ပစ်သင့်ဘူးလို့အခုလိုပြန်ဖြေခဲ့ပါတယ
်။ Yes Senator
ဟုတ်ကဲ့ပါအဲ့လိုပဲယူဆထားပါတယ်အထက်လွှတ်တော်အမကြီးခင်ဗျ
။ Iran အနေနဲ့ သူညှိနှိုင်းခဲ့တဲ့ဒီသဘောတူညီမှုအပေါ်လိုက်နာမလိုက်နာအပေါ်သဘောထားကွဲမှုတွေရှိနေတာကြောင့်သမ္မတထရန့်ဆုံးဖြတ်ချက်ကိုပိုခက်ခဲသွားစေပါတယ်။အခုလိုအမေရိကန်ကွန်ဂရက်လွှတ်တော်ဘက်ကနေအရေးယူပိတ်ဆို့မှုတွေအပါအဝင်ရွေးချယ်ဆုံးဖြတ်မှုတွေလှုပ်လာဖို့ရှိပေမဲ့နောက်ဆုံးမှာတော့သူတို့ရဲ့လက်ထက်မှာဆုံးဖြတ်ချက်မရှိပါဘူး။သမ္မတထရန့်က
Ultimately I will do what's right for the United States.
နောက်ဆုံးမှာတော့အမေရိကန်အတွက်မှန်မဲ့ထင်တာတွေကိုကျွန်တော်လုပ်ပြီးမှာပါ။တကယ်ကကမ္ဘာကြီးအတွက်လည်းမင်္ဂလာမျိုးပေါ့လေ။ဘာလို့လဲဆိုတော့ဒါကအမေရိကကိုကျော်ပြီးတော့ကမ္ဘာပြဿနာတစ်ခုတကယ်ဖြစ်လာလို့လေ။ဖြေရှင်းပေးရတော့မယ်ကမ္ဘာပြဿနာတစ်ခုပေါ့ဗျာ
။တကယ်တော့အခုလို့ဖြေရှင်းမယ်ဆိုရင်တောင်အဖြေလွယ်လွယ်ထွက်ဖို့ကအလားအလာနည်းနေပါတယ်ခင်ဗျာ။
ကိုမင်းပြပြသွားတာဖြစ်ပါတယ်အခုတစ်ခါတော့တရုတ်နဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ဆိုင်တဲ့သတင်းကိုပြောပြပေးခြင်းပါတယ်မြောက်ကိုရီးယားပေါ်နောက်ဆုံးချမှတ်လိုက်တဲ့တန်ခတ်အေးအေးမှုတွေဒီထက်မကပြင်းထန်သင့်တယ်ဆိုပြီးအမေရိကန်ပြည်ထောင်စုကဝါရှင်တန်မှာဆွေးနွေးညှင်းခုံနေချိန်မှာပဲတရုတ်နိုင်ငံဟာလည်းသူ့ရဲ့အိန္ဒိယကွန်မြူနတီမဟာမိတ်မြောက်ကိုရီးယားအပေါ်မှာစိတ်ရှည်တိခန့်နိုင်မှုတွေတဖြည်းဖြည်းနည်းလာနေပါတယ်ဘေကျင်းမြို့ကနေ VOA သတင်းတော့ Bill I ပေးပို့ထားတဲ့သတင်းကိုနှမ်းလောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံမြို့တော်ပီကျင်းမှာရှိတဲ့မြောက်ကိုရီးယားတန်ယုံအပြင်ဖက်ကလမ်းထံမှာကိုရီးယားဆိုင်တွေတန်းစီနေပါတယ်။ဒီလမ်းထံမှာဆောက်လုပ်ရေးလုပ်ငန်းကြီးတွေလည်းလုပ်ကိုင်နေတာပါ။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့အကြီးဆုံးမိတ်ဖက်နိုင်ငံအဖြစ်အတော်ကြာအောင်ရပ်တည်လာတာဖြစ်ပေမဲ့သူ့ရဲ့အပြုအမူတွေဟာနှစ်နိုင်ငံဆက်ဆံရေးကိုချင်းချောက်လာသလိုပဲလူထုကြားစိုးရိမ်မှုတွေလည်းတိုးလာနေပါတယ်
။我觉得很危险呀。
ဒါကအန္တရာယ်ရှိပါတယ်။ဒါတွေအလုံးကျမတို့ဘေးမှာဖြစ်နေတာလေ။ကရဲ့အင်းနေချင်းနိုင်ငံမှာဖြစ်နေတာရှင်မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်ထုတ်လုပ်ရေးသုတေသနလုပ်ပြီးကျိုးပန်းလာတာသိကြနေပါပြီနိုင်ငံတကာအတိုင်းဝိုင်းအားလုံးနှိပါးကလည်းဒါကိုစန့်ကျင်နေကြတာပါဒါပေမဲ့လည်းမြောက်ကိုရီးယားကတော့သူ့နီးသူ့ဟန်နဲ့ဆက်လုပ်နေတာပါ
တရုတ်ဘက်ကကိုကျော်မငယ်ပဲမြောက်ကိုရီးယားကိုကူညီဖို့အားလုံးလှုပ်ကိုင်းပေးခဲ့ပေမဲ့မြောက်ကိုရီးယားဘက်ကတိတ်ပြီးတော့အဓိကမကျတဲ့တုံ့ပြန်ဆောင်ရွက်ချက်အနေငယ်သာရှိတယ်လို့သူကဆက်ပြောပါတယ်မြောက်ကိုရီးယားအတွက်တရုတ်ရဲ့အခြေခံမှု၃ရပ်ကတော့စစ်မဖြစ်ရေးနျူကလ িয়ার ကင်းစင်ရေးနဲ့တည်ငြိမ်မှုရရှိရေးလိုဖြစ်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဟာတိုက်ချင်းဖြစ် ICBM ဒုံးလက်နက်တွေအချိန်ချင်းပြစ်လို့ရုံမကနောက်ဆုံးနျူကလ িয়ার စမ်းသပ်မှုတွေပြုလုပ်ခဲ့တာကြောင့်မကြာခင်မှာမြောက်ကိုရီးယားကိုမတည်မငြိမ်ဖြစ်စေနိုင်တဲ့အခြေအနေတွေလမ်းတော့မဲ့နိုင်ငံတကာအတိုင်းအဝန်ဖက်ပါယုံကလွဲပြီးတရုတ်ဖက်ကရွေးစရာနေလမ်းသိမ့်မကြံတော့ဘူးလို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။တန်ခါပိတ်ဆို့မှုတွေထိအောင်မရှိမရှိဆိုတဲ့အချက်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာသူပြောသလိုလုပ်ပါမလားဆိုတဲ့အချက်ပေါ်တန်ရရရှိနေကြပေမဲ့လည်းမြောက်ကိုရီးယားကိုတိထက်ပိုးပြီးတင်းမာတဲ့နည်းနဲ့ချင်းကပ်ဖို့ထောက်ခံမှုတွေတရုတ်နိုင်ငံမှာတိုးလာနေပါတယ
်။မြောက်ကိုရီးယားလူထုပေါ်တက်ရောက်မှုတိတ်မရှိဘူးဆိုရင်တော့တန်ခါပိတ်ဆို့မှုကိုထောက်ခံပါတယ်။တန်ခါပိတ်ဆို့မှုကဒီထက်မကပြင်းထန်တင်မာတဲ
့
အကောင်းဆုံးကတော့အားလုံးထိုင်ပြီးပြောဆိုဆွေးနွေးဖို့ဖြစ်ပါတယ်။နောက်ပြီးဒီတရုတ်ဘက်ကအကြီးကကြားဝင်ဆက်ဆက်ပေးတင်ပါတယ်
။နျူကလ িয়ার ရေးနဲ့ပတ်သက်လို့မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးရရတ်တန်နေတာဆယ်နှစ်နီးပါးရှိပါပြီ။မြောက်ကိုရီးယားကိုရင်းနှီးတင်ပို့မှုအားလုံးကိုဖျက်တော့ဖို့အမေရိကန်ဘက်ကဆန္ဒရှိနေတာဖြစ်ပြီး30ရာခိုင်နှုန်းဖျက်တော့လိုက်ရင်နောက်မှာဆွေးနွေးပွဲကိုမြောက်ကိုရီးယားပြန်ဝင်လာဖို့ထင်ရှားတဲ့တရားမှုတွေရှိလာမယ်လို့တရုတ်နိုင်ငံတွင်ကလေလာသုံးသပ်သူတွေကရှုမြင်နေကြတာဖြစ်ပါတယ်ရှင်။
ဟုတ်ပါရှင်များရှင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးသိမ့်မြတ်ရေးအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေမြို့အသီးသီးမှာကျင်းပနေကြပါတယ်ဘာသာရေးလူမျိုးရေးတင်းမာမှုတွေလျော့ပါစေဖို့လူ့အတိုက်အဝန်းကမတူကွဲပြားမှုတွေကိုသီးခံနိုင်ဖို့စုတောင်းပွဲတွေကဘယ်လောက်ထိတွန်းအားပေးနိုင်မလဲငြိမ်းချမ်းရေးနဲ့သိမ့်မြတ်ရေးအတွက်နောက်ထပ်ဘာတွေလုပ်နိုင်အောင်မလဲဆိုတာကို VOES နေ့နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-2-3-2382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
တော်ရရှင်နေနေကျွန်တော်တို့ရဲ့ဒိုင်းရိုက်လီလိုင်းအစီအစဉ်မှာပါဝင်ကြဖို့ကိုထပ်မံဖိတ်ခေါ်ခြင်းပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုအလဲပေးခြင်းပါတယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးကြတဲ့အခြေအနေမှာဒီလိုဖြစ်အောင်အစီအစဉ်တကျစီမံဆောင်ရွက်မှုတွေလုပ်ခဲ့တယ်လို့ကုလသမဂ္ဂအစီရင်ခံစာကစွပ်စွဲလိုက်ပေမဲ့ဒီရခိုင်မြောက်ပိုင်းကိစ္စဟာလူမျိုးရေးဘာသာရေးအရအခြေခံပြီးပေါ်လာတဲ့ပြဿနာမဟုတ်ဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေကညှင်းဆိုလိုက်ပါတယ်တစ်ဖက်မှာလည်းရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေမှာအမှောင်ချခံနေရတယ်လို့စွပ်စွဲမှုတွေလည်းရှိနေပြန်ပါတယ်ဒီအကြောင်းကိုတော့ကိုသားညုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေပြန်မလာရဲအောင်လို့မြန်မာလူမျိုးရေးတပ်ဖွဲ့တွေဘက်ကအစီအစဉ်တကြစီမံလုပ်ဆောင်နေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်တဲ့အစီအစဉ်စာမှာဆွဆဲထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကတည်းကစပြီးတော့စစ်စင်ရေးရရက်တိုက်ပွဲတွေမရှိတော့ဘူးဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပေမဲ့ဒုက္ခသည်တွေနေဆက်ဖြတ်ကျော်ထွက်ပြေးလာမှုတွေကရှိနေဆဲဖြစ်တယ်လို့ပဲအကြမ်းဖက်မှုတွေလူခွင့်ချိုးဖောက်မှုတွေလည်းရှိနေဆဲဖြစ်တယ်လို့အစီအစဉ်စာမှာဖော်ပြပါတယ်။ရိုဟင်ဂျာတွေကိုလူမျိုးတုံးရှင်းလင်းမှုတွေလုပ်နေတယ်ဆိုပြီးတော့လူခွင့်ရေးအဖွဲ့တွေကလည်းဆွဆွဲထားပါတယ်။မြန်မာနိုင်ငံဆိုင်ရာမြန်မာတမတ်ကြီးဦးသူရိန်တန့်စင်ကတော့ဒီပြပိခဟာလူမျိုးရေးဘာသာရေးအရအခြေခံတဲ့ပြဿနာမဟုတ်ပါဘူးလို့ပြောပါတယ်
။တကယ်ပြဿနာရဲ့ဇင်းမြစ်တွေဟာရာဇဝတ်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုဒီနှစ်ပိုင်းပဲတွေ့ရှိရမှာဖြစ်ပါတယ်။လူမျိုးရေးနဲ့ဘာသာရေးကိုအခြေခံပြီးပေါ်ပေါက်ခဲ့တဲ့ပြဿနာရက်တွေမဟုတ်ပါဘူး။ဒါကြောင့်ဒီတက်ကဒီလိုလူအဖွဲ့အစည်းကိုမတရားဆောင်ရွက်လို့ဒီလိုတိုက်ခိုက်မှုတွေပြုလို့ရပါတယ်ဆိုတဲ့ပြောကြားချက်ဟာခိုင်လုံတဲ့ပြောကြားချက်မဟုတ်ပါဘူ
းမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်နဲ့အမေရိကန်တာမကြီးတို့မနေ့လုံးကတွေ့ဆုံတဲ့အခါမှာတော့ဒီရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂါလီလိုရည်ညွှန်းသုံးပြီးတော့သူတို့ဟာသူတို့အတွက်လုံခြုံဘေးကင်းမယ်လို့ယူဆတဲ့သူတို့ရဲ့မူလနေရပ်ရင်းကိုပြန်သွားတာဖြစ်တဲ့ဆိုပြီးကာကွယ်ဦးစီးချုပ်ကတုံ့ပြန်ပြောခဲ့ပါတယ်ဒီပြဿနာတွေဟာဗြိတိသျှကိုလိုနီရဲ့အမွေအစိုးတွေဖြစ်တယ်လို့လည်းသူကပြောပါတယ်လန်ဒန်အခြေစိုက် Burma Human Rights Network အကြီးအကဲဦးကျော်ဝင်းကတော့ရခိုင်ပြည်နယ်တွင်းကမွတ်စလင်ဒုက္ခသည်တွေဟာကြောက်ရွံ့ထိတ်လန့်မှုတွေကြောင့်ထွက်ပြေးကြရတာပါလို့ဆိုပါတယ်
။ Just listen what these people have revealing. We cannot lie people because they are being suffering, they are being targeted.
ဒီလူတွေရဲ့ထုတ်ပေါ်ပြောဆိုတာတွေကိုကြည့်ပါ၊လိမ်လို့မရပါဘူး။ဒီဒုက္ခသည်တွေကသူတို့ရဲ့ခံစားနေတာမှုတွေ၊ပြစ်မှတ်ထားခံရတာတွေ၊ရဲဆဲဆဲညင်ဆဲတပြက်ခံရတာတွေကြောင့်ပြည်ထောင်စုနိုင်ငံဘက်ကိုထွက်ပြေးလာကြရတာပါ
ဒုက္ခသည်တွေကိုစီစစ်လက်ခံရေးဟာဦးစားပေးလုပ်ငန်းဖြစ်မယ်လို့လည်းတာမတ်ကြီးဦးသူရိန်တန့်စင်ကပြောပါတယ
်ဒါကြောင့်လည်းပဲကျွန်တော်တို့ဒီဘက်ကဖြည့်ရှင်းတဲ့အခါမှာပထမအဆင့်ဒုက္ခသည်များကိုပြန်လည်လက်ခံခြင်းဆိုတဲ့အဆင့်ကိုစသွားဖို့အတွက်ဆောင်ရွက်နေတာဖြစ်ပါတယ
်အခုဒီပြဿနာမှာနိုင်ငံတကာသတင်းမီဒီယာတွေရဲ့ပုံကြီးချက်ပြောဆိုတာကြောင့်မလို့ပြဿနာပိုကြီးလာတယ်လို့ယူဆပြောဆိုမှုတွေကမြန်မာနိုင်ငံထဲမှာကြီးကြီးပြန့်ပြန့်ကိုပဲရှိနေတာပါBurma Human Rights Network ကဦးကျော်ဝင်းကတော့နိုင်ငံတကာသတင်းမီဒီယာတွေကိုစန့်ကျင်လာအောင်လို့တမင်သက်သက်ပုံဖော်နေကြတာလို့ဆိုပါတယ
်။ They portrayed them they portrayed the fear of the international media.
နိုင်ငံတကာသတင်းမီဒီယာတွေကဖော်ပြချက်တွေကိုကြောက်ရွံ့လာအောင်ပုံဖော်နေတာပါ။သတင်းမီဒီယာတွေကမြေပြင်ကတကယ့်အခြေအနေကိုဖော်ပြတဲ့အခါကျတော့သတင်းမီဒီယာတွေကိုစန့်ကျင်ပြောဆိုလာပါတယ်။သတင်းမီဒီယာကပြောတဲ့တကယ့်အဖြစ်အမှန်တွေကိုဖုံးကွယ်ထားကျင်ကြတာပါ။ဒါအပြင်သတင်းမှားတွေကိုလည်းဖန်တီးပါတယ်။ဟိန္ဒူတွေကိုအသုံးပြီးတော့မွတ်စလင်လိုဝေခိုင်းနေနေကိုမိရှို့ပြီးပြည်တွင်းမီဒီယာတွေကိုအသုံးချပြီးပေါ်ပြတယ်။မွတ်စလင်တွေကသူတို့အိမ်တွေကိုမိရှို့ဖျက်ဆီးတယ်လို့လုပ်တယ်။အဲဒီလိုမိရှို့တဲ့လူတွေကိုပဲဟိန္ဒူဒုက္ခသည်စခန်းဓာတ်ပုံတွေမှာတွေ့ရပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မနေ့ဖြန်တောက်ကြနေမှာတော့ကုလသမဂ္ဂလူညွေးကောင်စီမှာအလို့သဘောတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။မြန်မာနိုင်ငံဘက်ကမြို့သားလူညွေးအကြံပေးဦးတောင်ထွန်းလဲတက်ရောက်မယ်လို့သိရပါတယ်။ဒါအပြင်ဒီရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်လည်းတယောက်ဖွဲ့ရှိတယ်လို့သိရပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုစ်ဂူထရက်စ်ကတော့ဒုက္ခသည်တွေထွက်ပြေးမှုကိုအဓိကဖြစ်စေတဲ့စစ်ဆင်ရေးတွေကိုချက်ချင်းရပ်ပစ်ဖို့နောက်အဲ့ဒီဒေသတွေကိုနိုင်ငံတကာလူသားချင်းစာနာကူညီမှုတွေခွင့်ပြုပေးဖို့ဆိုပြီးတော့မြန်မာဆူရကိုတိုက်တွန်းတောင်းဆိုနေပါတယ်ခင်ဗျာ
။ကုသညေကိုပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ရခိုင်မြောက်ပိုင်းကနောက်ထပ်သတင်းတစ်ပုဒ်ကိုအလဲပေးနေပါတယ်။မွတ်စလင်များစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေလူနေမှုအကျပ်တဲတွေကြောင့်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးပမ်းနေကြဆဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှာပို့ပြီးအဆင်ပြေမယ်ဆိုတဲ့မျှော်လင့်ချက်နဲ့ဘင်္ဂလားဒေ့ရှ်နဲ့နယ်စပ်မြန်မာဘက်ခြမ်းကနယ်မြေခံမှာတဖက်နိုင်ငံကိုထွက်ပြေးဖို့ရာနဲ့ချီတဲ့ရိုဟင်ဂျာတွေစောင့်ဆိုင်နေကြတာပါ။ AFP သတင်းဆောင်ပါကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စာနယ်ရိတ်ခါပြက်လက်မှုနဲ့ဆင်းရဲမွဲတေမှုတွေနဲ့ရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံကနေထွက်ပြေးဖို့ကြိုးစားနေကြဆဲပါထွက်ပြေးဖို့ဆိုရမှာလဲမြစ်ကိုဖြတ်ဖို့ငွေမတက်နိုင်သလိုနေရရင်မှနေဖို့ကလည်းဆားလောင်မွတ်သိမ့်မှုနဲ့ရန်လိုမှုတွေကရှိနေပြန်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့နေဆက်မြန်မာဘက်ခြမ်းမောင်တော်မြို့နယ်ဂေါ်ဒူတာရကျေးရွာကနတ်မြစ်ကမှာတော့လူ900လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာဖို့ရောက်ရှိနေကြပါတယ်စာနယ်ရိတ်ခါမပြတ်ခင်ဘင်္ဂလားဒေ့ရှ်ဘက်ကိုဘေးကင်းကင်းနဲ့ရောက်ဖို့မျှော်လင့်နေကြတာပါမောင်တော်မျိုးနဲ့အနောက်ပြင်ကျေးရွာကရိုဟင်ဂျာအမျိုးသမီးမတ်ခင်ခင်ဝေကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုဘာကြောင့်သွားချင်ရတယ်လဲဆိုတာကိုအခုလို့ပြောပြပါဗ
ျ။ကျွန်မဒီစီတပည့်ဖြစ်ရခဏလေးဖြစ်စေတပည့်ဖြစ်ရကပြပါတယ်
။ဘာအကူကြီးမှမရတာအခုဆိုရင်နှစ်လလောက်ရှိပါပြီ။ရှိတဲ့သူတွေနဲ့အဆန်ကိုမျှပြီးတော့တုံးနေရပါတယ်။အခုတော့ဘာမှမကျန်တော့နေရထိုင်ရတာမလွယ်တော့ပါဘူး။
အင်္ဂါနေ့တုန်းကမြန်မာအစိုးရအစည်းအဝေးနဲ့အင်းကြီးချင်းနိုင်ငံတွေကတန်တမန်တွေသတင်းသမားတွေရသေးတောင်နဲ့မောင်တော်မြို့နယ်တို့ကိုတွားရောက်တဲ့ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်ကိုထွက်ခွာဖို့နတ်မြစ်ကမ်းမှာစူးစီးရောက်ရှိနေကြတဲ့ဒေသခံတွေကအခုလိုပြောဆိုခဲ့ကြတာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုချထားတဲ့နတ်မြစ်ကိုဖျက်ကူးက3သိန်းလောက်ပေးရမှာကိုလည်းဒီလူတွေကမတတ်နိုင်ကြပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကိုကူးချင်နေတဲ့အသက်45နှစ်အရွယ်ရိုဟင်ဂျာအမျိုးသမီးစီရူဘီဘူးကအခုလိုပြောပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ကိုသွားချင်ပေမဲ့ပိုက်ဆံကမရှိတော့သွားလို့မရပါဘူ
းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ဆိုင်းပြင်းနေကြတဲ့မြန်မာဘက်ကလူတွေကိုနိုင်ငံတွင်းကမထွက်ဖို့လုံခြုံရေးနေရေးထိုင်ရေးအတွက်လိုအပ်တဲ့အကူအညီတွေပေးပါမယ်လို့မြန်မာအာဏာပိုင်တွေကပြောဆိုညှိနှိုင်းနေကြတာပါဒါပေမဲ့အနောက်ပြင်ချေးရွာကမခင်ခင်ဝေကတော့ရွာပြင်ထွက်ဖို့တောင်းမှမလွယ်ဘူးလို့ပြောလာပါတယ
်ချာငါရှာသွားမယ်ဆိုရင်ဆိုလို့ချင်းဟို
ရွာကနေအပြင်ထွက်ပြီးတော့အစားတောက်ဝဲငါဖတ်မို့သွားခြင်းမင်းမယ်လဲအာနာပိုင်တွေကခွင့်မပြုပါဘူးကြောက်လဲကြောက်ပါလေရှင
့်စားနေရိတ်ခါပြက်လက်မှုအပြင်ကျန်းမာရေးစောင့်ရှောက်မှုကလည်းမရှိဈေးကလည်းပြက်နေတယ်လို့မောင်တော်မြို့နယ်ဂေါဒူတာရချေးရွာကမြစ်ကမ်းပေါ်မှာဘင်္ဂလားဒေ့ရှ်ဘက်ကိုသွားနိုင်ဖို့စောင့်ဆိုင်းနေသူတူဖြစ်တဲ့စီရူဘီဘူးကအခုလိုပြောပါတယ
်ဆေးလည်းမပါဘူးအမနီလည်းမကောင်းဘူ
းဒီမှာဆေးဝါးလည်းမရှိပါဘူးနေမကောင်းတဲ့သူကအများကြီးဝမ်းပြက်ဝမ်းလျှော်ဖြစ်နေတဲ့သူတွေလည်းများတယ်ရေကန်ကနေတောက်ရီသွားခတ်ရတယ်တောက်ရီကလည်းမတတ်ပါဘူ
းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးနိုင်ဖို့အတွက်ဂေါဒူတာရနတ်မြစ်ကမ်းပေါ်မှာစောင့်ဆိုင်းနေကြတာတချို့ဆိုရင်သတင်းနှစ်ပတ်လောက်ရှိနေပါပြီမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရင်းနတ်မြစ်အတွင်မှာလှေမှောက်လို့ရင်းနှစ်သေဆုံးမှုတွေရှိနေပေမဲ့လည်းမြန်မာဘက်ချမ်းကရိုဟင်ဂျာတွေကတော့ထွက်ခွာဖို့စံတပြင်းပြနေကြဆဲဖြစ်ပါတယ်ရှင်
။မတ်တင်ကြီးထိုက်ပြောပြတော့တာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုညနေ9:00နာရီဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ဆောရဆင်းနေနေကျွန်တော်တို့ VOA မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စံကဏ္ဍတွေကိုကျွန်တော်တို့ရဲ့ website ဖြစ်တဲ့ www.burbies.voanews.com မှာပြန်လည်နှာဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြီးညာပြီးမှဖြစ်ပါတယ
်ပါလက်စတိုင်းဟာမတ်စ်အဖွဲ့ဟာရံဘက်အုပ်စုဖြစ်တဲ့ဖာတာဖွဲ့နဲ့နိုင်ငံရေးအရာပြန်လည်ပေါင်းစည်းဖို့သဘောတူညီချက်ရရှိသွားပြီဖြစ်ကြောင်းပြောဆိုလိုက်ပါတယ်အချင်းနိုင်ငံကာရိုမြို့မှာနှစ်ရက်ကြာဆွေးနွေးမှုတွေပြီးသဘောတူညီချက်ရရှိခဲ့တဲ့ကြောင်းဖာတာဖွဲ့ခေါင်းဆောင်အစ်မေဟာနီယာကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာဒီကနေ့လေပြင်းတိုက်ပြီးလေထုစုတိုင်းစာရော့ကျမယ်လို့ခန့်မှန်းထားတဲ့အတွက်ဆန်ဖရန်စစ္စကိုမြို့မြောက်ပိုင်းနေရာ22ခုမှာအကြီးအကျယ်လောင်ကျွမ်းနေတဲ့တော်မီကိုမထိန်းနိုင်မဲ့အလားအလာတွေရှိနေပါတယ်။လေပြင်းကြောင့်မနေ့တုန်းကလည်းတော်မီကူးဆက်လောင်ကျွမ်းမှုတွေများခဲ့ပြီးတော်မီကြောင့်အခုချိန်ထိသေဆုံးသူပေါင်း23ရှိပြီးလူ300ကျော်လည်းပျောက်ဆုံးနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ချုပ်ဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့သတင်းတွေဟာမမှန်ကန်ကြောင်းမြန်မာစစ်တပ်ကြီးကပြောဆိုလိုက်ပါတယ်။လင်ကျွေးတပ်ဖွဲ့ဝင်အနေနဲ့ဥပဒေနဲ့အညီသာစောင့်နေရဆိုတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးနဲ့တွေ့ဆုံစဉ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါရခိုင်ပြည်နယ်ကပြည်ပခတ်တွေကြောင်းအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်5သိန်းကျော်ထွက်ပြေးရတဲ့အထိအခြေအနေတွေစိုးရွားနေတယ်လို့လင်ကျွေးတပ်ဖွဲ့တွေကအင်အားအလွန်ကျွမ်းသုံးမှုလူမျိုးတုံးတက်ပြတ်မှုတီကျူးလွန်နေတယ်ဆိုတဲ့သတင်းတွေပေါ်စိုးရင်ကြောင်းနေပြည်တော်မှာမနေ့တုန်းကတွေ့ဆုံရမှာအမေရိကန်တာမတ်ကြီးစကော့မာစီရဲ့ပြောဆိုချက်ကိုကာကွယ်ရေးဦးစီးချုပ်ကတုံ့ပြန်ရှင်းလင်းခဲ့တာဖြစ်ပါတယ်ဒီခံပြင်းနေမှာရိုဟင်ဂျာနေလို့မရအောင်စစ်တပ်ကစနစ်တကျလုပ်ခဲ့ကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမနေ့တုန်းကအစိုးရခန်းစာထုတ်ပြန်ခဲ့ပြီးတော့အခုလိုတုံ့ပြန်ပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ
်သတင်းချင်းညုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစည်းအဝေးထုတ်လို့ရမှုကမတ်ခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 ထိ line number 16 19နဲ့25တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.